မြန်မာနိုင်ငံအိမ်နီးချင်းထိုင်းနယ်စပ်မှာရှိနေတဲ့အုံပြန်ဒုက္ခသည်စခန်းမှာလည်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုစိုးရိမ်မှုတွေကြောင့်ဒီဒုက္ခသည်တွေကိုစခန်းအဝင်အထွက်သွားလာခွင့်မလုပ်ဖို့ထိုင်းအာဏာပိုင်တွေကပိတ်ပင်လိုက်ပါတယ်ဒီအကြောင်း VOA သတင်းတောက်မတ်အေးမှာကသတင်းပေးပို့ထားပါတယ်ရှင်
ထိုင်းမြန်မာနယ်စပ်တပ်ပြိုင်တွေကပြည်ဒုက္ခသည်စခန်းတစ်ခုဖြစ်တဲ့အုံပြန်ဒုက္ခသည်စခန်းမှာကိုရိုနာဗိုင်းရပ်စ်ဖြစ်ပွားမှာကိုစိုးရိမ်လာကြောင်းစခန်းထဲကဒုက္ခသည်တွေအပြင်သွားလာတာတွေမလုပ်ဖို့စခန်းအုပ်ချုပ်ရေးမှူးကအမိန့်ထုတ်ထားကြောင်းဥပြံဒုက္ခသည်စခန်းကဒုက္ခသည်တဦးကပြောပြပါတယ
်စခန်းအာဏာပိုင်ကလည်းတရားဝင်အမိန့်ထုတ်လိုက်တာစခန်းထဲကစခန်းပြင်မထွက်ကြဘူးဒီစားကျွန်တော်တို့စခန်းအုပ်ချုပ်ရေးဘေးနားမှာရွာလေးရွာရှိတယ်မဲခေါင်နဲ့မဲခေါင်ရံရွာကြီးရွာလေးအဲ့လေးရွာမှာနေစားသွားလုပ်ပြီးတော့အလုံးလုံးနေတဲ့လူတွေအားလုံးလည်းမထွက်ခိုင်းတော့ဘူးနောက်တစ်ခါဒီစခန်းထဲကမဲဆောက်မှာဈေးသွားဝယ်နေတဲ့ဈေးသားတွေလည်းအခုမပေးတော့ဘူးကိုရိုနာအပိုင်းမဖြစ်ကြဘူးအမှားပါတယ
်။ထိုင်းမြန်မာနယ်စပ်ကြေးရွာတွေမှာကိုရိုနာဗိုင်းရပ်စ်ပတ်သက်လို့အရေးပေါ်အခြေအနေရဒုက္ခသည်စခန်းအနီးကကြေးရွာကကြောင်းနေဘူးလဲဖိတ်ထားရတယ်လို့ဆိုပါတယ
်။အဲကျွန်တော်တို့မြို့ရွာကြီးမှာသွားပစ်ရတဲ့ထိုင်းကြောင်းတွေပေါ့ကိုရန်တွေရှိတယ်ပေါ့အဂရိတ်နိုင်တွေရှိတယ်ပေါ့အဲကြောင်းမှာအဲသွားပစ်တဲ့ကလေးတွေအကုန်လုံးဖိတ်ထားလိုက်ကြောင်းကားတွေပေါ့အချို့ပို့လောက်ခွင့်မရှိတော့ဘူး14ရက်ကြောင်းပိတ်တယ်ဆိုတာကိုကျောင်းကပြောလိုက်တယ်။ကျွန်တော်ဒါလည်းသမတရတာဟုတ်တယ်
။မြန်မာနိုင်ငံမှာပြည်တွင်းစစ်ကြောင်းထပ်ပြေးတင်းချောင်လာသူတွေကိုတော့ထိုင်းမြန်မာနယ်စပ်မှာရှိတဲ့ဒုက္ခသည်စခန်း9ခုမှာနှစ်ပေါင်း30ကျော်ကြာထိုင်းအစိုးရကခိုလုံခွင့်ပေးထားတာဖြစ်ပါတယ်။ဒီဒုက္ခသည်စခန်း9ခုထဲမှာကရင်နီဒုက္ခသည်စခန်းတစ်ခုလည်းပါဝင်တာပါ။ကရင်နီဒုက္ခသည်စခန်းတစ်ခုမှာတော့ဒုက္ခသည်ပေါင်း13,000ကျော်ခိုလုံနေထိုင်နေကြတာဖြစ်ပြီးကျန်တဲ့ကရင်ဒုက္ခသည်စခန်း9ခုမှာခိုလုံနေကြတဲ့ဒုက္ခသည်တွေအလုံးပေါင်းမယ်ဆိုရင်တော့ထိုင်းမြန်မာနယ်စပ်ကစခန်းတွေမှာဒုက္ခသည်3000ကျော်လောက်ခိုလုံနေထိုင်နေကြတာဖြစ်ပါလေရှင်။